ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့ဆိုက်ကလုန်းမုန်တိုင်းမိုခါကဒီသတင်းဘက်ကကြားလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရခိုင်ပြည်နယ်ဘက်ကိုဝင်ရောက်နိုင်တယ်ဆိုပြီးခန့်မှန်းချက်တွေရှိတာကြောင့်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေစိုးရိမ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ရခိုင်ပြည်နယ်မှာမုန်တိုင်းမလာခင်ဘေးကင်းရကိုပြောင်းရွှေ့တာတွေရှိပေမဲ့ Causes Bazaar ကဒုက္ခသည်စခန်းတွေမှာတော့မုန်တိုင်းကာကွယ်ရေးပြင်ဆင်မှုအားနည်းနေတာကြောင့်ဒုက္ခသည်တွေစိုးရိမ်နေကြတာဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးကိုရန်နိုင်ပြောပြပေးပါမယ်ရှင်။
ဘင်္ဂလားပင်လယ်အော်ထဲမှာဖြစ်ပေါ်နေတဲ့အင်အားပြင်းမူခါဆိုက်ကလုန်းမုန်တိုင်းဟာမေလ14ရက်တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားနဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့ကြားကကုန်းတွင်းပိုင်းကိုဝင်လာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညင်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။မုန်တိုင်းဝင်လာနိုင်ခြင်းအများဆုံးရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသမှာရိုဟင်ဂျာဒုက္ခသည်စခန်းမှာတော့မုန်တိုင်းအန်ဒီရဲ့ကြိုတင်ကာကွယ်ဖို့အစိုးရဘက်ကသတိပေးတာလောက်သာရှိပြီးတော့ဘေးကင်းရာကိုရွှေ့ပြောင်းဖို့နေရာထိုင်ခင်းစီစဉ်ပေးထားတာမရှိဘူးလို့ဒုက္ခသည်တူဖြစ်တဲ့ဥမမောင်ကပြောပါတယ
်အစူရဘကဒီမှာလူစေစင်းဆိုတာဒီမှာသူတို့လည်းအဲ့လိုမျိုးတွေဟိုရှေ့ပြန်ဖို့ဆိုတာနေနာကားတော့လောလောဆယ်သူတို့မှရှိမှာမဟုတ်ပါဘူးဒီမှာအနန္တဘဝကြောင့်မှလောလောဆယ်ဟိုအစ်ဒီဩမေဟိုမေဘုံရှိတယ်အဲ့ဒီမှာဟိုသိပ္ပံတွေပါတယ်မရှိတဲ့နေရာမှာကျွန်တော်တို့ကတွားဒီမှာစခန်းနဲ့ဟိုခဲပြီးတဲ့နေရာဒီမှာကျွန်တော်တို့ကအဲ့လိုမျိုးတွေရှိတယ်ဒါပေမဲ့ကိုယ်တိုင်သူတို့ဘက်ကဟိုအစီအစဉ်ပြီးပွားတော့စင်တာတွေပါပြီးမရှိပါဘူးအခုတိကျွန်တော်တို့ဘက်မှာမွန်တိုင်းနဲ့ပဲဆက်ပြီးတော့ဘာမှဟိုတော့ဖိန်တာမရှိပါဘူးအဲကျွန်တော်တို့ဟိုကိုယ်အစီအစဉ်နဲ့ကိုယ်လောက်ထားတာမျိုးတွေလည်းရှိတယ်သူတချို့လူတွေကတချို့လူတွေမှမရှိကြတဲ့လူတွေကတော့လောလောဆယ်မရှိဘူးပေါ့အခုကျွန်တော်တို့မှရှိတယ်ဒီမှာဟိုရက်ကထုတ်တယ်ဟိုကျွန်တော်တို့အထောက်အထားတွေကကျွန်တော်တို့ဘက်ကစူးစိပြီးတော့ဟိုခံထားတာမျိုးတွေရှိတယ်
ဒါကြောင့်လဲကောက်ဆက်ဘဇားဒုက္ခသည်စခန်းမှာရှိတဲ့သူတွေအနေနဲ့စိုးရိမ်မှုမြင့်တက်နေကြတယ်လို့ဦးမောင်မောင်ကဆက်ပြောပါတယ
်။အဟုတ်ကဲ့ကျွန်တော်တို့စိုးရိမ်တာကတော့လောလောဆယ်ဒီမှာမွန်တိုင်းထိုင်းမယ်ဆိုလို့ဆိုရင်မွန်တိုင်းဟိုဒီဆက်လက်ရနေမှာချမယ်ဆိုလို့ဆိုရင်ဒီမှာကျွန်တော်တို့လူတွေကကလေးတွေမဟိုတကြီးတွေရှိတဲ့ဒီမှာကွင်းဆောင်အမျိုးသမီးတွေရှိတဲ့ဒါကတော့လောလောဆယ်ကျွန်တော်တို့လူတိုင်းမှာစိုးရိမ်ကြပေါ့ဒါကဘယ်လိုလုပ်မလဲကျွန်တော်တို့လည်းရှင်ပြကဟိုစိုးတုံးတာပါဒီအနည်းနဲ့ဖဝိုင်းကြောင့်မှဆိုလို့ဆိုရင်ဥပမာဟိုကလေးပညာတင်တဲ့ဟိုအဆောင်တဆောင်ရှိရင်အဲ့ဒီအဆောင်မှာဥပမာလူခရလို့ဟိုခံနိုင်နေနောက်တဲ့တခြားနေရာဘလော့တကုမသွားမယ်ဆိုလို့အဲ့လိုမျိုးလူနောက်တဲ့အတိုင်းမှာလည်းဟိုတရားလို့ခံနိုင်နေတခြားလူတွေကပြင်မှာသွားမယ်ဘသူပဲဟိုပြဲလာမယ်လို့ဆိုလို့ကျွန်တော်တို့ဘက်ကလည်းအဲ့မှာတာမစိုးရိမ်နေတာကဘယ်လိုဖိလာမယ်လို့ဆိုတော့ကျွန်တော်တို့လည်းမသိဘူးနော်ကဖတ်ထားဆိုရင
်မြန်မာနိုင်ငံဘက်အချမ်းမှာဆိုက်ကလုန်းမုန်တိုင်းမိုခါဝန်လာနိုင်ခြင်းအများဆုံးရှိတဲ့စစ်တွေကြောက်ဖြူတန်တွဲမျိုးတို့ကကမ်ရွန်ဒေသတွေမှာလည်းမုန်တိုင်းနဲ့ပတ်သက်ပြီးတော့ဂျူတင်ကာကွယ်တာတွေလှုပ်ဆောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိအနေအထားအရမုန်တိုင်းဝင်ရောက်မဲ့လမ်းကြောင်းပေါ်မှာရှိနေတဲ့စစ်တွေမျိုးနယ်မှာဆိုရင်လည်းဒေသခံတွေဟာဘေးလွတ်ရာကုန်းမြင့်ပိုင်းတွေရွှေ့ပြောင်းနေကြသလိုဒေသခံတွေကြားစိုးရိမ်မှုတွေမြင့်တက်နေတယ်လို့စစ်တွေမှာနေထိုင်တဲ့ကုစော်စော်ကပြောပါတယ်
အနိမ့်မှရက်ွက်တကယ်လူတွေကတော့အထုပ်ပိုးတွေပြောင်းချွေတာတွေတို့တွေ့ရအတကယ်တော့အမြင့်ပိုင်းတွေရှိတဲ့နေရာတွေကိုကိုလေမစစ်တော့မျိုးကလည်းကန့်ချင်တယ်ဘလောက်မှဟိုသင်လီမြင့်လာပြည့်တယ်ဘလောက်မှမမြင့်ဟိုစင်းကဘယ်လောက်ပဲမြင့်နေဆိုတော့တို့ရမှုတွေတော့အများကြီးရှိကြမယ်ဆင်တော့တချို့ရောလည်းမြောက်ဦးရောကြောက်တူရောပုံမှန်ကျွန်တော်အဲ့လိုနေရာတွေပြောင်းတော့ပြောင်းတော့ကြရတယ်ယာယီကိုလေအဲ့လိုမျိုးပြောင်းတော့ကြရတယ်တွေ့ရတော်တော်များများတော့စိုးရိမ်နေကြတယ်တော်တော်များများကစိုးရိမ်နေကြတယ်ဒီဟာဒီမှာကိုခံမှန်းထားတဲ့ပုံတန်ရခင်လေတော်တော်ပြင်းထန်တဲ့အနေအထားဆိုလို့လေနာကြီးတောင်မှပြင်းထန်တဲ့အနေအထားရှိနေသူကိုစိုးရိမ်မှုအများကြီးဖြစ်တော့အဲဒါကြောင့်ရွှေ့ပြောင်းသွားကြတယ
်ကြောက်ဖြူမျိုးနယ်မှာတော့သက်ဆိုင်ရာအာဏာပိုင်တွေကကလေးတွေနဲ့တကြီးရွယ်တွေကိုဘေးလွတ်ရာကိုရွှေ့ပြောင်းတာတွေလှုပ်ဆောင်နေတယ်လို့ကြောက်ဖြူဒေသခံကိုနိုင်လင်းစိုးကပြောပါတယ်
ဟုတ်ကျွန်တော်တို့ကြောက်ဖြူဆိုမှာတော့လူတွေအစိုးရဌာနတွေကဒီမျိုးပေါ်ကိုပတ်ပြီးရင်ကောက်တဲ့ live တတိထောက်ဖို့ဆိုတော့အကြောင်းတွေပြောတာ order တွေရှိရကိုဟိုသူတို့ဒီကြောက်ဖြူ GAD ပေါ့ထွေအောင်ယုံကနေပြီးရင်သူတို့တတ်မှတ်ထားတဲ့စာသင်ကျောင်းတွေတမိုင်းတွေဖုန်းကျောင်းတွေမှာဟိုအတကြီးကိုယူတဲ့အနေနဲ့တော်တဲ့အခုကပန်တော့နေဖို့အတွက်ကြိုတင်ပြီးကြီးပြောနေတာလည်းရှိရကိုလူတွေကတော့ရာရောသေးသေးတော့တိုက်မဖြစ်သေးဘူးကိုရှင်မလဲဟုတ
်တရမျိုးနယ်မှာတော့ကြိုတင်ပြင်ဆင်ထားတာတချို့ရှိပေမဲ့ဒေသခံတွေကြားစိုးရိမ်မှုမြင့်တက်နေတာမျိုးတွေမရှိဘူးလို့ဒေသခံအမျိုးသမီးတူကပြောပါတယ
်ဟာအခုဆိုရင်တော့ဟိုကိုတန်တဲ့မျိုးမှာဘလို့ရှိလဲဆိုတော့လူတွေကတော့ပုံမှန်လိုပဲသွားလာလှုပ်ရှားနေကြတယ်တခုတော့ရှိတာကတော့ဒီအစိုးရကနေပြီးတော့ ွေးတွေပိတ်ခိုင်းထားတယ်ပေါ့ဆိုမဖွင့်တဲ့ဆိုင်တွေလည်းရှိတယ်ဟိုအရှုံးအနေပါဖွင့်တဲ့ဆိုင်တွေလည်းရှိတယ်ပေါ့နော်အဓိကတော့ဒီပင်လယ်နဲ့ပတ်သက်ရင်တော့နေတွေအကုန်လုံးတင်ထားတယ်နေသမားတွေမစင်းကြဘူးပေါ့ကျန်တာကတော့နည်းနည်းပါပြောင်းနေရွှေ့လို့ရှိတာဆိုအနေအချင်းတော့ပဲရှောင်ကြတယ်ကျန်တဲ့လူတွေကတော့ပုံမှန်ပဲဟိုဒီဘက်ကလူတွေကတိတ်ပြီးတော့မစိုးရင်ကြတယ်ပဲ
လာမယ့်မေလ14ရက်နေ့မှာရခိုင်ကမ်းရိုးတန်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားဒေသတို့ကိုဝင်ရောက်လာနိုင်တဲ့မိုခါဆိုင်ကလုန်းမုန်တိုင်းဟာတဖြည်းဖြည်းအင်အားကောင်းလာနေပါတယ်လက်ရှိချိန်မှာတော့သက်ဆိုင်ရာအာဏာပိုင်တွေကသတိပေးတာတွေဒေသခံပြည်သူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းနေတာတွေလှုပ်ဆောင်နေတဲ့အချိန်ထဲမှာပဲဒေသခံတွေကြားမှာလည်းမုန်တိုင်းနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေတဖြည်းဖြည်းမြင့်တက်လာနေပါတယ်ခင်ဗျာ
ဒါကတော့မုံတိုင်းဥတီယာလမ်းကြောင်းကနေပြီးတော့ဒေသခံတွေပြောင်းရွှေ့နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်